ရခိုင်ပြည်နယ်မှာမကြာခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေကြောင့်ဒီဘုံကြီးကျောင်းတွေဓမ္မယုံတွေမှာခိုလုံနေကြရတဲ့ဒုက္ခသည်တွေအတွက်နေရာထိုင်ခင်းအဝတ်အစားနဲ့အစားအသောက်တွေအဓိကလိုအပ်နေတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်ပေးနေသူတွေကပြောကြပါဗျ။အခြေအနေတွေတည်ငြိမ်နေတယ်ဆိုပေမဲ့လည်းဘေးကင်းလုံခြုံစိတ်ချရတဲ့အခြေအနေလို့ဒေသခံတွေကမထင်ကြသေးပါဘူး။ဒီအခြေအနေတွေကိုစုံစမ်းထားတဲ့မဆုမျက်မုံကဆက်ပြီးတော့ပြောပြပေးပါရှင်။
ဟုတ်ပါတယ်စစ်တွင်မြို့တစ်ခုထဲမှာတင်ဖုန်ကြီးကျောင်းနဲ့ဓမာယုံပေါင်း60ကျော်လောက်မှာဒုက္ခသည်တွေခိုလုံနေကြရတာပါလောလောဆယ်အထိတော့သက်ဆိုင်ရာကတရားဝင်ဒုက္ခသည်စခန်းတွေဖွင့်ပေးတာမျိုးမရှိသေးပါဘူးဒီတော့အခုလိုမျိုးဖုန်ကြီးကျောင်းတွေဓမာယုံတွေမှာနေနေကြရတဲ့ဒုက္ခသည်တွေဘလို့အကူအညီတွေအဓိကလိုအပ်နေတယ်လဲဆိုတာသိရအောင်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဝင်လက်အဖွဲ့ကဦးသိန်းထွန်းအေးကိုမေးကြည့်ပါတယ်
ကိုလက်ရှိလိုနေတာတော့အစားအသောက်ပဲမှာအစားအသောက်ရဲ့အမိုးအကာရဲ့ကျွန်တော်တို့ဒီဖုံးကြီးကျောင်းမှာနေတော့လေဖုံးကြီးကျောင်းမှာအဓိကအခင်းမရှိဘူးမှာဦးကမိုးကလည်းတအားရွာတော့လေကလေးတွေမှာအဝဲစားမရှိတာရဲ့နောက်ပြီးတော့ဟိုရှင်းထောင်မရှိတာရဲ့အခင်းဟိုကျွန်တော်တို့ဖြာပေါ့အဲ့မျိုးမရှိတာတဲ့စောင်းမရှိတာတွေအဲ့ဒီမင်းလောင်တော့တဲ့မင်းပေးဒုက္ခစီတွေများတော့လေနောက်ပြီးတော့ကိုလွဲ့ယုံပြီးတော့ပြဿနာကိုကြောက်ပြီးတော့ကိုလွဲ့ယုံပြီးပြေးလာကြတဲ့လူတွေမှာလေဟိုအဝဲစားဆိုတော့ဘာမှမပါဘူးအဲ့ဒါအဓိကအစားအသောက်နဲ့အဲ့ဒါနေစရာထိုင်စရာတွေအများကြီးလိုနေတယ်မှာလောလောဆယ်တော့အစိုးရစီကတော့ဘာအကူအညီမှမပေးသေးဘူးကျွန်တော်တို့ဒေသကအဖွဲ့အစည်းတွေပဲအကူအညီပေးနေကြတာပါကျွန်တော်တို့စူးစမ်းပြီးတော့လေကျွန်တော်တို့ဒီဆန်ပေးတယ်တော့ဦးတွေဦးကကျွန်တော်တို့ဒီရန်ကုန်က NGO တွေလာပြီးတော့လေဟိုပေးတာထောက်ပံ့ပေးတာလေးရှိတယ်လေကျွန်တော်တို့နောက်ဒေသခံတွေကပဲဟိုရက်ကောကထမင်းထုတ်တွေဝေပြီးတော့ပေးတယ်နောက်ဆန်ကိုရှက်ကျွေးတယ်အမျိုးတွေမှကျွန်တော်တို့လုပ်ပေးနေပါတယ်မှာ
အခုဒီစစ်တွေမျိုးမှာရှိကြတဲ့ဒုက္ခတွေတွေရာဒီစစ်တွေမျိုးအနီးတစ်ဝိုက်ကပါပဲလားတခြားမျိုးတွေဘက်ကဒုက္ခတွေတွေရောဘယ်လိုနေထိုင်ကြရပါလဲ
ဒီကစစ်တွေမှာရှိနေလူတွေကစစ်တွေမျိုးအေးရတဝိုက်ပေါ့နော်ဒီစစ်တွေရဲ့ဟိုဘယ်လိုခေါ်မလဲမြို့ပြင်ကရက်ွက်တွေပေါ့အမှရော်တွေပေါ့စစ်တွေမျိုးနေခြေကရော်တွေပဲရှိပါတယ်ဒီပြင်ဒီပြင်ကျွန်တော်တို့ရသေးတော်ကဆိုရင်လည်းရသေးတော်မျိုးဟာရောက်တယ်ပူးစီတော်ဆိုရင်လည်းပူးစီတော်ပေါ့နောက်ပုံနှကျွန်းဒီစစ်တွေအေရီးယားတွေကစစ်တွေကိုနဲ့မနေနေနဲ့ပုံနှကျွန်းကိုနေနေအဲရော်တွေကဆိုရင်ပုံနှကျွန်းမှာရောက်နေတယ်မှာဒီလေးဆိုရင်ကျွန်တော်မနေ့အစွဲကပဲဒီကျွန်တော်ဒေါက်တာကျော်သူတို့နဲ့ကျွန်တော်ပုံနှကျွန်းကိုသွားပြီးလေ့လာခဲ့တယ်မှာအဲ့မှာတော့လူ300ကျော်လောက်ရှိသေးတယ်
ရခိုင်ပြည်ဘက်မှာအခြေအနေတွေတည်ငြိမ်နေတဲ့ဆိုပေမဲ့ဒီလုံခြုံအေးချမ်းမှုမရှိသေးဘူးလို့ဒေသခံတွေကခန့်စားနေကြရတဲ့အတွက်ဘေးကင်းရမှာခိုလုံနေကြသူတွေဟာနေရက်ကိုမပြောင်းရဲကြသေးဘူးလို့ဝန်လက်ပရဟိတအဖွဲ့ကဦးသိန်းထွန်းအေးက VOA ကိုပြောပြပါရယ်တက်ဆိုင်ရာကပေးထားတဲ့လုံခြုံရေးကိုလည်းလုံလောက်တယ်လို့ဒေသခံတွေကမထင်ကြပါဘူ
းအဲအခုကလုံခြုံရေးဆိုတော့လေလုံခြုံရေးမကောင်းသေးဘူးပဲပြောရမှာပေါ့နော်ဘာလို့ဆိုတော့တချို့လူတွေမှာကြတော့လေယောက်ျားတွေကဟိုသူတို့ရော်ကိုကောက်ခွေပဲတော့ဆိုပြီးကြံခဲ့တယ်အဲမိန်းကလေးနဲ့အမျိုးသမီးနဲ့ဒီကလေးတွေကိုကြတော့ဒီကျွန်တော်တို့ဒီမြို့ပေါ်ကိုပို့ထားတာတွေရှိတာပေါ့အဲကြောင့်သူတို့ရွာကအခုပဲကာကွယ်လုံခြုံမှုမရှိလို့ခံစားနေရတဲ့ဟာကြတော့သူတို့မပြန်နိုင်ကြသေးဘူးနေဒီမှာကတိတ်လုံခြုံမှုမရှိဘူးလေတက်ကားတို့ရေးတို့အကောင်ဝင်လေလုံလောလောမပြည့်နိုင်တဲ့ဟာကြတော့လေအဲလူတွေကအိမ်ကိုမပြန်ရေးဘူးဖြစ်နေကြသေးတယ်အဲ
့တော့ပြောချင်တာကလုံခြုံရေးကိုစိတ်မချသေးဘူးဆိုတဲ့သဘောပါလား
လုံဝစိတ်မချသေးပါဘူးလုံဝစိတ်မချသေးဘူးဒီမှာစစ်တွေမှာလေကာဖြူထုတ်ခါတယ်ကြပြောလေကျွန်တော်တို့ကလေဒီပြည်ပြပြောရင်အစိုးရကလေကျွန်တော်တို့ကိုလုံလုံဆုံလုံချုံမှုအတိမပေးနိုင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်လေအဲ့တော့တချို့စစ်တွေအပြင်မှာဆိုရင်ကိုကကိုရော်ကိုကာကွယ်နေရတယ်မှာဟာမျိုးပေါ်မှာတော့ကစစ်တပ်တို့ရဲတို့အပြင်းရှိပါတယ်ဒါပေမဲ့ညာဆိုရင်ဟိုတခါတလေဟိုကလာတက်လာတယ်ကလာမီးချိုးတယ်အဲ့မျိုးတွေပြဿနာတွေကောလာဟလာတွေအများကြီးဖြစ်နေတော့တယ်လေအဲလူတွေကတော့အများကြီးစိုးရင်ရပဲဒါပေမဲ့မျိုးပင်ရက်ကွက်တွေမှာကြတော့ဟိုအနာဘေးရောလုံချုံရဲကအလုံလောက်မရှိဘူးမှာလုံလုံကအလုံချောင်းမရှိဘူးဆိုတော့ကြတော့ရွာသားတွေပြီးခုခံနေရတယ်မှာအကွင်နေရတယ
်ဒီနေ့မနေ့ပိုင်းတုန်းကလည်းရေသေးတောင်မြို့နယ်ကုတောင်ရွာဘက်မှာအထီးကရုံဖြစ်ပွားခဲ့တဲ့အတွက်ထိခိုက်သေးဆုံးမှုရှိတယ်လို့လည်းသတင်းတွေရရှိပါတယ်အခုတော့အဲ့ဒီဘက်ကိုစစ်တပ်ကတွားရောက်ပြီးတော့လုံချုံရဲယူထားတယ်လို့သိရပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအဆိုးဆုံးဖြစ်ပွားတဲ့အကြမ်းဖက်အထီးကရုံတွေကြောင့်ရခိုင်ပြည်နယ်ထဲမှာသေဆုံးသူပေါင်း50ထက်မနည်းရှိခဲ့ပြီးတော့ဒုက္ခရောက်နေသူပေါင်း3000ကျော်ရှိနေပါတယ်ရှင်